ွားသွားရင်မရှိဘူးတဲ့ဒါရလေလူလေဆိုတဲ့သဘောကိုပဲသူဖော်နေတာပါပဲဒီကံဆိုတာကဒီကဘာမြည်ဒီမှာအလဲကမြင်းမို့တောင်ရှိပါတယ်မြင်းမို့တောင်ရဲ့ပတ်ပတ်လည်းမှာကျွန်းကြီးလေးတွင်ရှိတယ်အရန်ကျွန်းငယ်ပေါင်း2000ရှိတယ်အဲ့ဒီကျွန်းနေရဲ့ဟိုဘက်မှာမဟာသမုဒ္ဒရာကြီးလေးစင်းရှိတယ်မဟာသမုဒ္ဒရာကြီးရှိတယ်သမုဒ္ဒရာရဲ့ဟိုဘက်မှာလည်းပဲအခုလိုပဲကျွန်းနေနေတယ်ကွာအတိုင်းကြီးကြီးတွေရှိကြတယ်အဲ့တော့ဒီဘက်ကကျွန်းကြီးလေးကျွန်းကျွန်းငယ်2000တမီးပြင်းလုံးကိုအစိုးရတဲ့ပုံကူဖြစ်နေပြီမဲ့ဒီဘကန်းမှာဒီဘကန်းတစ်ခုလုံးကိုဒီဘကန်းတစ်ခုလုံးမှာရှိတဲ့စီးစိမ်ချမ်းသာတွေကိုမိမိပိုင်ဆိုင်နေရပေမဲ့မချေနှံ့နိုင်သေးဘူး။ဟိုဘကန်းကစီးစိမ်ချမ်းသာကိုလည်းလှမ်းပြီးတော့လူချင်းတောင့်တနေသေးတယ်။တဏှာရဲ့သဘောကာမဂုဏ်အာယုန်ချမ်းသာတွေပေါ်မှာတက်မဲ့တဲ့တဏှာရဲ့သဘောကိုပြောပြနေတာပါပဲ။တခါတော့ကဗာရဏသီကြီးမှာဓမ္မရမင်းကြီးရှင်နံအုပ်ချုပ်မင်းလုပ်ခဲ့ပါလေအဲ့ဒီဓမ္မရမင်းကြီးမှာသား2ယောက်ရှိပါတယ်သားအကြီးကအိရှိမင်းသားသားအငယ်ကစစ်သူကြီးဗာရဏသီမင်းကြီးနရဆန်ကံတော်ကုံသွားတော့မူကြီးမယားသီနာပတိတွေအားလုံးကနောင်တော်အိရှိမင်းသားကိုမင်းသိသိသွန်ပြီးတော့မင်းမြောက်ဖို့လျှောက်ထားကြတယ်အဲ့ဒီမှာမင်းသားကြီးကနောင်တော်မင်းသားကြီးကငါမင်းငါရှင်မင်းလုံးဝမလုပ်ချင်ဘူးငါညီတော်အရှိညီတော်စစ်သူကြီးကိုပဲမင်းမြောက်လိုက်ကြပါဘလို့မှတောင်းပန်တိုက်တွန်းလို့မရဘူးဒါဖြင့်လေရှင်ကနောင်တော်ကြီးကအရှိမင်းသားလုပ်ပါအရှိမင်းသားလည်းမလုပ်ချင်ပါဘူးကွာဒါဖြင့်လေစစ်သူကြီးလုပ်ပါစစ်သူကြီးလည်းမလုပ်ချင်ပါဘူးတိုင်းပြည်ရှင်မင်းရဲ့စီးစိမ်နဲ့ပတ်သက်ပြီးတော့နန်းရင်စီးစိမ်နဲ့ပတ်သက်ပြီးတော့ဘာမှသူမလိုချင်ဘူး။ဒါဖြင့်လည်းပဲဘာတံဝမမယူချင်ဘူးဆိုရင်လည်းပဲနန်းတော်မှာပဲကောင်းကောင်းမွန်မွန်ချမ်းချမ်းသာသာနေပြီးတော့အေးအေးဆေးဆေးပဲနေပါနန်းတော်မှာပဲချမ်းချမ်းသာသာနေပါအဖအရမ်းမှာထားပြီးတော့ညီတော်ကပြုစုလုပ်ကြည့်ပါမယ်တိုင်းသူပြည်သားတွေကပြုစုလုပ်ကြည့်ပါမယ်အဲ့ဒီလိုရှောက်ပြန်တော့လည်းပဲမင်းသားကြီးကမနေခြင်းမြန်ဘူးတော်ပြီးငါနန်းတော်မှာကိုလုံးဝမနေခြင်းလားမြို့ကြီးပြည်ကြီးမှာကိုလုံးဝမနေခြင်းလားအစွန်အဖျားတောရွာမှာပဲသွားပြီးတော့အေးအေးချမ်းချမ်းလေးငါနေတော့မယ်အဲ့ဒီလိုပြောပြီးတော့နန်းတော်ကလည်းထွက်မြို့ကလည်းထွက်ပြီးတော့ဟိုးအစွန်အဖျားတောစွန်တောဖျားကမထင်မရှားကြီးရွာလေးတရွာမှာသွားပြီးတော့နေတယ်လူတွေရဲ့အိမ်မှာထင်ခွေကြလိုက်ထင်ခွေခိုင်းရင်ခွေပေးလိုက်ရေခတ်ခိုင်းရင်ခတ်ပေးလိုက်တာမန်ဆင်းရဲသားလေးတယောက်လိုပဲနေတယ်စိတ်ကတော့ချမ်းသာလို့အဲ့ဒီလိုနဲ့နောက်ဆုံးတော့ဒီမင်းသားကြီးဟာဗာရဏသီမင်းကြီးရဲ့သားတော်ကြီးပဲဆိုတာသိသွားကြတဲ့အခါကျတော့ရွာသူရွာသားတွေကမခိုင်းကြတော့ပါဘူးရွာမှာရှိတဲ့ရွာမျက်နှာဖုံးတစ်ထည်တယောက်ကသူ့ကိုပြုစုလုပ်ကြွေးထားပါတယ်အဲ့ဒီအိမ်မှာပဲမင်းသားကြီးကချမ်းချမ်းသာသာနေရပါတယ်တနေ့ကျတော့ရှင်မင်းရဲ့အခွန်ဝန်တန်းတွေကအဲ့ဒီကြီးရွာမှာလာပြီးတော့အခွန်ကိစ္စဆောင်ရွက်ကြတယ်။ဆောင်ရွက်ကြတော့မင်းသားကြီးကိုကြွမွေးထားတဲ့တတိကမင်းသားကြီးကိုပြောတယ်။မင်းသားကြီးကိုကျွန်တော်မျိုးတို့တသက်လုံးကောင်းကောင်းမွန်မွန်ကြွမွေးပြုစုထားပါမယ်။ကျွန်တော်တို့ရဲ့လက်မြေကနေပြီးတော့ကျွန်တော်တို့ရဲ့လက်မြေကိုအခွန်လွတ်အောင်မင်းသားကြီးညီတော်ရှင်မြင့်စီကိုအကြောင်းကြားပြပါဒီတော့မင်းသားကြီးကလည်းပဲကိုယ်ကိုကျွမေးပြုစုထားတဲ့ကျေးဇူးရှင်ဆိုပြီးတော့မျက်နှာထောက်ထားပြီးတော့ညီတော်ရှင်မြင့်စီကိုအကြောင်းကြားပြလိုက်တယ်အဲ့ဒီလိုနဲ့မင်းသားကြီးကိုကျွမေးပြုစုထားတဲ့တတိအခွန်လွတ်ခွင့်ရသွားတယ်မင်းသားကြီးကိုပြုစုလုပ်ကြွေးထားတဲ့တတိအခွန်လွတ်ခွင့်ရတယ်ဆိုတော့လည်းပြီးတော့ကျန်တဲ့ရွာသူရွာသားတွေနေသူနေသားတွေကလာပြီးတော့မင်းသားကြီးကိုလျှောက်ထားကြတယ်ကျွန်တော်မျိုးတို့မင်းသားကြီးကိုပဲအခွန်နေဆက်ပါမယ်ကျွန်တော်မျိုးတို့ရဲ့လက်မြေတွေကိုလည်းအခွန်လွတ်ခွင့်ရအောင်လုပ်ပေးပါပြီးတော့မင်းသားကြီးကလည်းသူတို့ကိုငဲ့ညာထောက်ထားတဲ့အနေနဲ့ညီတော်ရှင်မြန်စီအကြောင်းကြားပြီးတော့လုပ်ပေးလိုက်ပါတယ်အဲ့ဒီလိုနဲ့ရွာသူရွာသားတွေတိုက်နယ်သူတိုက်နယ်သားတွေဆက်သသမျှအခွန်နေကိုမင်းသားကြီးပဲရတယ်ငါကိုယ်တော့ကရှင်မြန်လုပ်ဖို့လုံးဝစိတ်မကူးတဲ့ပုဂ္ဂိုလ်ရှင်မင်းစည်းစိမ်ကိုတောင်မှတရွေးပေါ့လို့စွန့်လွတ်ထားတဲ့ပုဂ္ဂိုလ်က အခုတော့ရွာသူရွာသားတွေဆက်တာတဲ့အခွန်တော်တွေနေသူနေသားတွေဆက်တာတဲ့အခွန်မာနာပစ္စည်းဥစ္စာတွေနည်းနည်းချင်းနည်းနည်းချင်းရရလေလာရောအဲ့ဒီရရှိလာတဲ့ပစ္စည်းဥစ္စာတွေအပေါ်မှာตายရတဲ့တဏှာလေးကတဖြည်းဖြည်းချင်းတူဝါလာတယ်။နှွားရဲ့ဇူကြီးအသက်ကြီးလာတဲ့အမျှရှည်လာသလိုပါပဲ။ပစ္စည်းဥစ္စာတွေအပေါ်မှာตายရတဲ့စိတ်တဖြည်းဖြည်းချင်းဖြစ်ပြီးတော့အလိုတဏှာလောဘဟာအတော်မတတ်နိုင်ဖြစ်ပြီးတော့ညီတော်ရှင်မြင်းစီကိုရွာသားစုတောင်းလိုက်တယ်ညီတော်ရှင်မြင်းကလည်းကြည်ကြည်ပြူပြူပြေးလိုက်ပါတယ်ရွာသားစုနဲ့အားမရတော့မတင်တိုင်တော့တိုက်နေသားစုတောင်းလိုက်ပြန်တယ်ညီတော်ရှင်မြင်းကလည်းပြေးပါတယ်မြို့သားစုတောင်းပြန်တယ်ပြေးလိုက်ပြန်ပါတယ်အဲ့ဒီလိုနဲ့စည်းစိမ်ချမ်းသာတွေကိုတဖြည်းဖြည်းတိုးတိုးပြီးတော့တောင်းဆိုလာတာနောက်ဆုံးအရှင်မင်းသားစုကိုလည်းတောင်းတယ်ညီတော်ရှင်မြင်းကလည်းကြည်ကြည်ပြူပြူပြေးလိုက်ပါတယ်အရှင်မင်းသားဖြစ်တဲ့နေ့မတင်းတဲ့နောက်ဘူးနောက်ဆုံးတော့သူကိုယ်တိုင်မလုပ်ချင်ပါဘူးဆိုတဲ့ရှင်မင်းစည်းစိမ်ကိုပါညီတော်ရှင်ကတောင်းဆိုပြန်နေညီတော်ရှင်ပြန်ကလည်းအကြည့်တစ်ဖြူနဲ့ပဲဆွဲအပ်ပေးလိုက်ပါတယ်သူကိုယ်တိုင်ကတော့အရှင်မင်းသားပဲလုပ်ပါတယ်ငကုံမူလရှားထားတဲ့အတိုင်းပဲဖြစ်သွားတာပါပဲအစကတည်းကသာခမဲတော်ဗာရဏတိမင်းကြီးနိုင်ရွယ်ဆန်တော်ကသာပုံမှန်အတိုင်းပဲရှင်မင်းစည်းစိမ်ခံစားလိုက်မယ်ဆိုရင်တော့သူ့ရဲ့တဏှာလောဘဟာပုံမှန်လောက်ပဲဖြစ်နေမှာပါအခုတော့မလို့ခြင်းမဘူးဆိုပြီးတော့အာလယပြည့်စွန့်လွတ်ထားရာကနေစည်းစိမ်ချမ်းသာတွေဘာမှမရှိရာကနေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတဏှာကတိုးပွားလာတာဆိုတော့ဗာရဏသီမင်းကြီးအဖြစ်ကိုရပေမဲ့သူမတင်းတိမ်နိုင်တော့ဘူးဗာရဏသီမင်းကြီးသူသိလို့ခြင်းနဲ့ဗာရဏသီရှင်ဘုရင်ဖြစ်ကိုရပြီမဲ့တိုင်းပြည်တပီတော်နဲ့ကိုအုပ်ချုပ်ရတာကိုသူမကြည်နဲ့တော့ဘူးဗာရဏသီပြည်ကဲသို့တိုင်းပြည်တော်ကြီး3ခုနောက်ထပ်တိုင်းပြည်ကြီး3ခုရရင်လည်းကောင်းမှာပဲပြည်တော်ကြီး4ခုကိုအုပ်ချုပ်ရတဲ့ရှင်ဘုရင်ဖြစ်ရင်ကောင်းမှာပဲလို့သူတောင်းတမိတယ်တာမန်စိတ်ကူးရင်ရုံလေးတာမန်အတွေးဖြစ်ရုံလေးတောင်းတတာမဟုတ်ဘူးရှင်တဲ့ကကိုတကယ်တိုက်လိုက်လှဲလှဲနဲ့တောင်းတနေတာဒါကြောင့်တဏှာရဲ့သဘောဟာအမတန်အံ့ဩစရာကောင်းတယ်ကြောက်စရာလည်းကောင်းတယ်လုံးဝမလိုချင်ရာကနေတဖြည်းဖြည်းလိုချင်လာရင်တော့ပူပြီးတော့ကြောက်စရာကောင်းပါလေနောက်ထပ်တန်ပြီတော်ကြီး၃ခုရခြင်းနဲ့ဆန္ဒဖြစ်နေတာကိုသာမင်းကသိတော့တဏှာလောဘအမတန်ကြီးတဲ့ဒီဗာရဏသီမင်းကြီးတော့ငါစိတ်ပြီးဆုံးမမှဖြစ်မှာပဲဆိုပြီးတော့လူလင်ပြူလေးအပြင်ရောင်ဆောင်ပြီးတော့နန်းတော်ထဲဝင်လာပါလေတရားမင်းရဲ့တကူတေသောအာနုဘောနဲ့ရှင်မင်းကြီးနာမရှိနေတဲ့ပုဂ္ဂိုလ်တွေအလုံးအခန်းပြင်ထွက်အောင်လုပ်လိုက်ပါတယ်။ရှင်မင်းကြီးနဲ့တရားလူလင်ပြုံနဲ့နှစ်ယောက်ချင်းရှိနေတဲ့အချိန်မှာတရားမင်းဖန်ဆင်းထားတဲ့လူလင်ပြုံလေးကမင်းကြီးကိုလျှောက်တယ်ရှင်မင်းကြီးဒီပါရဏသီကြီးထက်ပို့ပြီးတော့အစာပေါင်းများစွာစီပင်ဝါပြောတဲ့အစာပေါင်းများစွာလူဦးရေထူးထက်တဲ့အစာပေါင်းများစွာစစ်ပြီးဘုရားဆင်းရဲမြင့်ရင်ဤပြည့်စုံတဲ့တိုင်းကြီးကြီး3ခုကျွန်တော်မျိုးတွေ့ထားပါတယ်အဲ့ဒီတိုင်းကြီးကြီး3ခုကိုကျွန်တော်မျိုးရဲ့စွမ်းအားနဲ့ရအောင်ယူပြီးတော့အရှင်မင်းကြီးကိုဆက်သပါမယ်ပြီးတော့အရှင်မင်းကြီးအချိန်သိပ်ဆွဲမနေပါနဲ့ညံညံလေးသွားပြီးတော့သိမ်းယူကြရအောင်ညံညံလေးသွားကြရအောင်အဲ့ဒီလိုပြောပြီးတော့တရားလူလင်ပြိုကအခန်းပြင်မဲ့ထွက်သွားတယ်သူ့ရဲ့တကိုယ်တည်စော်နဲ့ဗာရဏသီမင်းကြီးကသူ့နာမည်ကိုမမေးအောင်သူ့ရဲ့နေရာလိပ်စာကိုမမေးအောင်သူ့ကိုဆုတော်လက်တော်တွေမချအောင်လှုပ်ထားလိုက်တယ်။လူလင်လူလေးအပြင်ရောက်တော့တရားမင်းဆိုတော့သူ့ရဲ့တကုနဲ့ပျောက်သွားတာပေါ့။ဗာရဏသီမင်းကြီးကအခန်းပြင်မှာထွက်လာပြီးတော့အပြင်မှာရှိတဲ့မူကြီးမယားသင်္နာပတိတို့ကိုခုနလူလင်လူလေးသွားပြီးတော့ခေါ်လိုက်စမ်း။မင်းတို့လည်းပဲအားလုံးစစ်တပ်ကိုဆင်းနေပြင်ကြတိုင်းပြည်ရောက်ကြီးသုံးခုကိုသွားပြီးတော့တို့တွေသိမ့်ပိုက်ကြရအောင်။တမ်းပြည်ကိုလည်းစီလေကြမြို့လူမျိုးသားတွေတိုင်းမြို့ပြည်သားတွေကိုလည်းစီယုံကြနဲ့ခိုင်းစီလိုက်တယ်။ဒါပေမဲ့ခုနလူလင်မျိုးကိုတစ်မျိုးလုံးလိုက်ပြီးတော့ရှာပေးမဲ့မတွေ့တော့ဘူး။ဘယ်တွေ့ပါမလဲတရားမင်းပဲ။ဒီတော့ရှင်မင်းကြီးကိုလာပြီးတော့ရှောက်ထားတဲ့လူလင်မျိုးလေးကိုကျွန်တော်တို့တိုင်းလုံးလိုက်တိုင်းပြည်လုံးလိုက်ရှာတာမတွေ့ပါဘူး။ရှင်မင်းကြီးကသူ့ကိုဆုတော်လက်တော်တွေဘလောက်ချလိုက်လို့လဲ။ဟာငါဆုတော်လက်တော်လုံးဝမချလိုက်နိုင်ဘူး။သူ့ရဲ့နာမည်ကောမေးလိုက်ပြီလားအာနာမည်လည်းမမေးလိုက်ပြီဘူးသူ့ရဲ့နေရာလိပ်စာရောမေးလိုက်ပြီလားနေရာလိပ်စာလည်းမမေးလိုက်ပြီဘူးဒီလိုဆိုရင်တော့အဲ့ဒီလူလိမ်တွေကိုကျွန်တော်မျိုးတို့ဘယ်လိုလုပ်ရှာလို့တွေ့နိုင်မှာတော့မလဲတိုက်ပြီးတောင်ကြီးသုံးခုဘယ်နေရာရှိမှမသိတာဘယ်လိုလုပ်သိမ့်ပတ်လို့ရပါတော့မလဲ အဲ့ဒီလိုလဲပြောလိုက်ရောဗာရာဏသီမင်းကြီးအမတန်စိတ်ဆင်းရဲသွားတယ်စိတ်နှလုံးညှို့ချုံပြီးတော့ပူလောင်ပင်ပန်းသွားတယ်အိယာထဲမှာဘုံဘုံလဲတော့တာပါပဲမစားနိုင်မအိပ်နိုင်ဖြစ်သွားတယ်အော်ငါသူ့ကိုဆူရလက်တော့မချမိလေခြင်းသူ့နေရာလိပ်စာသူ့နာမည်ကိုမမေးလိုက်မိလေခြင်းသူ့ကိုဆူရလက်တော့မချလို့ငါကိုစိတ်ဆူပြီးတော့ငါကိုမဆက်သွယ်တော့တာအထင်မှရဲ့ပြီးခဲ့တဲ့ကိစ္စကိုထပ်တလဲလဲပြန်တွေးပြီးတော့သူ့စိတ်တွေပူလောင်နေတယ်တဏှာလောဘနဲ့ရောတဏှာလောဘကိုအခြေခံပြီးတော့ဖြစ်ပေါ်လာတဲ့အမလိုအမယမချိနှံ့မှုဆိုတဲ့ဒေါသတွေရောနောင်တနာမည်မမေးလိုက်မိတာကြီးနဲ့ပတ်သက်ပြီးတော့နောင်တဆိုတဲ့ကုက္ကုစာတွေရောအစပြားဖြင့်ကိလေသာတစ်ခုဖြစ်ပြီးဆိုရင်တခြားကိလေသာတွေကလည်းပူတွဲပြီးတော့ဖြစ်ပေါ်လာကြတော့တာပါပဲအဲ့လိုအချင်းလောဘဒေါသအဆက်ရှိတဲ့ကိလေသာမီးတွေလောင်မြိုက်ပြီးတော့ဗာရာဏသီမင်းကြီးရဲ့စိတ်ဟာအမတန်ပူလောင်လာတယ်။စိတ်ပူလောင်တော့ခန္ဓာကိုယ်လည်းပူလောင်ပြီးတော့လာတယ်။စိတ်လည်းပူကိုယ်လည်းပူတော့ခန္ဓာကိုယ်အတွင်းထဲကနှလုံးအပေအဆက်ရှိတဲ့ဝန်တွင်ကလေးစာတွေလည်းပူလောင်ပြီးတော့လာတယ်။ပူလောင်တဲ့အတွက်ဝန်သွေးသွန်တဲ့ယောဂဖြစ်လာပါတယ်။အကြီးအကျယ်ဝန်သွေးသွန်တဲ့ယောဂဖြစ်လာတယ်။သမင်းတလုတ်စားလိုက်ရင်သမင်းတလုတ်ပြန်ထွက်တယ်ရေတစ်ခွက်တောက်လိုက်ရင်ရေတစ်ခွက်ပြန်ထွက်တယ်ဘာမှစားလို့တောက်လို့မရတော့ဘူးအစ်စ်စားစရာတောက်စရာမဝင်တဲ့အပြင်ခန္ဓာကိုယ်မှာရှိတဲ့သွေးတွေကလည်းပဲအမြဲတမ်းယူစီးပြီးတော့ကျနေတော့မင်းဗာရဏသီမင်းကြီးဟာတဖြည်းဖြည်းနဲ့တေလူမျောပါဖြစ်လာတယ်ညှို့ချောင်းပြီးတော့လာတယ်စကားတောင်းမှရဲရဲလေးပဲပြောနိုင်တော့တယ်အမနံကျွင်းကျင်တဲ့တမားတော်ကြီးတွေဘလို့ပဲကုသကုသဗာရဏသီမင်းကြီးရဲ့ယောဂမပြောက်ခင်းဖြစ်နေတယ်။အဲ့ဒီအချိန်မှာဖျားလောင်ယူလင်မျိုးလေးကလည်းတက္ကသိုလ်ကြီးကနေတက်ပညာမျိုးစုံသင်ယူပြီးတော့ဗာရဏသီပြန်လာတယ်။ဗာရဏသီမင်းကြီးခုလိုပဲယောဂဖြစ်နေတယ်ဆိုတာသတိကြတော့ငါသွားကုမပဲ။ငါရဲ့ပညာဆွမ်းနဲ့သွားပြီးတော့ကုမပဲဆိုပြီးတော့နန်းတော်သွားတယ်။နန်းတော်သွားပြီးတော့ရှင်မင်းရဲ့ယောဂကိုကုသပေးပါမယ်လို့ရှောက်ထားတဲ့အခါကျတော့ဗာရဏသီမင်းကြီးကအသက်အရွယ်ကြီးရတဲ့အတွေ့အကြုံဆုံးနဲ့တမားတော်ကြီးတွေတောင်မှကုသလို့မရတဲ့ယောဂဒီအသက်အရွယ်ငယ်ငယ်လူလင်လူလေးကကုသမယ်ဆိုတော့ဘာထူးမှလဲဘာမှထူးမှမဟုတ်ပါဘူးပိုက်ဆံလူချင်းလို့လာတာထင်ပါရဲ့သူလူချင်းနဲ့ပိုက်ဆံပေးပြီးတော့ပြန်လာထွက်လိုက်ပါမင်းကြီးကလုံးဝလက်မခံဘူးဒါတော့ဖះလောင်လူလင်ပြူကကျွန်တော်ကိုဘာမှအခကျင်းကိုပြေးစရာမလိုပါဘူးစေတနာနဲ့မေတ္တာနဲ့အခမဲ့ကုသပေးမှာပါဆေးဖို့ပဲယူပါမယ်ဝါကမယူပါဘူးဒီလိုလျှောက်ပါတယ်နော်ဆေးဖို့ဆိုတာကတော့ခေါ်ဆက်ရတဲ့ဆေးမှာပါတဲ့ဆေးအမေရိရဲ့တံပိုးပေါ့ဆေးဖို့ပဲယူပါမယ်ဝါကတော့မယူပါဘူးဝါကဆိုတာကဘာလို့ဝါကဆိုတာကတော့ခြေကြွားကတော့လက်ကြွားကတော့စံတခါတော့ညံပူစော်ကတော့အဲ့ဒါတွေပြောတာရှင်မရဲ့နော်ကံမြင့်ကြောင်းတိုက်တရားဝဲဥဆောင်ကျင်းပါတဲ့တရားကြီးတွေကဆရာဝန်တွေဆိုတော့ပြောတာအာနာစရာအဲ့တော့ဗာရဏသီမင်းကြီးကိုကျွန်ုပ်ကအခမဲ့ကုသပေးမှာပါဆေးဖို့ပဲယူပါမယ်ဝါကမယူပါဘူးဆေးဖို့လည်းမပေးခြင်းလည်းရပါတယ်စေရနာမေတ္တာနဲ့ကုသပေးမှာပါလို့ပြောတော့ဗာရဏသီမင်းကြီးကလည်းကဲလေသူတို့လောက်ကုကျင်လဲကုပစီပေါ်မပြတ်တော့လဲအရှုံးမရှိပါဘူးဒါနဲ့ကုသဖို့ဗာရဏသီမင်းကြီးနဲ့သူနဲ့နှစ်ယောက်ထဲအခန်းထဲမှာရှိတယ်အဲ့ဒီအချိန်မှာဖះလာလူလင်ပြူကမေးပါတယ်အရှင်မင်းကြီးအရှင်မင်းကြီးယောဂဘာကြောင့်ဖြစ်တာလဲအရှင်မင်းကြီးဖြစ်တဲ့ယောဂရဲ့အကြောင်းရင်းစိတ်မြင့်လေးကိုကျွန်တော်မျိုးကိုပြောပြပါ။အိုးမင်းကလည်းရှာရှည်လိုက်တာကွာကိုဘသာကိုစမ်းသပ်ပြီးတော့ကိုဘသာကိုကုပေါ့။ဘာကြောင့်ဖြစ်တာလဲမင်းမနေစမ်းပါနဲ့။သူကယောဂဘာကြောင့်ဖြစ်တယ်ဆိုတာမပြောချင်ဘူးလေ။သူဖြစ်တဲ့ယောဂကလောဘကြီးတဲ့ယောဂကိုတဏှာလောဘကြီးတဲ့ယောဂဆိုတော့ပြောရမှာရှက်နေတယ်။တချို့ပညာရှိသူတော်ကောင်းပုဂ္ဂိုလ်များကကိလေသာဆိုတာကိုကိလေသာရဲ့သဘာဝလေးနဲ့ရှင်တွဲပြီးတော့ကိလေသာလို့လဲပြောတာဥစဉ်လို့ကြားဘူးပါတယ်ကိလေသာမဟုတ်ဘူးတဲ့ကြီးလေပါတဲ့ကြီးလေပါလေဖြစ်နေလို့ပဲเนาะအသက်ငယ်တုန်းကတော့သ တဏှာလောဘဒေါဘဒေါသဆက်ရှိတဲ့ကိလေသာကနည်းနည်းပဲဖြစ်တဲ့အသက်ကြီးကြီးလာလေအာယုံမျိုးစုံကိုကိုကဘုသူတအတွေ့အကြုံဆုံဆုံလာလေဆိုတော့ဒေါဘဒေါသဆက်တဲ့ကိလေသာတွေကလည်းပုတ်ပုတ်ပြီးတော့ကြီးထွားလာတယ်ဒါကြောင့်ကိလေသာမဟုတ်ဘူးကွာတဲ့ကြီးလေသာတဲ့ပါရဏသီမင်းကြီးလည်းပဲကိလေသာယောဂတနည်းပြောရင်တော့အနိစ္စဆုံးပြောရင်တော့ကာမယောဂဖြစ်နေတော့ဒီယောဂအကြောင်းကိုသူကမပြောချင်ဘူးမင်းကြီးယောဂရဲ့အကြောင်းရင်းကိုမှကျွန်ုပ်သိခွင့်မရရင်တော့ဘယ်ကုသလို့ဖြစ်ပါမလဲစေကုတဲ့ပုဂ္ဂိုလ်ဆိုတာယောဂရဲ့အကြောင်းရင်းစင်းမြစ်ကိုတိတိကျကျသိမှအဲ့ဒီယောဂစင်းမြစ်နဲ့စီလျော်တဲ့ဆေးကိုပိတ်ပြီးတော့ပျောက်ကင်းအောင်ကုသလို့ရမှာပေါ့ဒီတော့ယောဂရဲ့စင်းမြစ်လေးသိရပြီဖရာလောင်ဆိုတော့ဖရာလောင်ရဲ့ပါရမီဓာတ်မေတ္တာဓာတ်ဘောဓိဓာတ်ဓမ္မဓာတ်တွေရဲ့တကုတ်တွေဆိုအာနုဘောကြောင့်ဗာရဏသီမင်းကြီးကလည်းရှေ့ကတမတော်ကြီးတွေကိုဘာမှမပြောခဲ့ပေမဲ့ဒီလူလင်ပြူလေးကိုတော့အားကိုးတဲ့စိတ်ကလေးပေါ်လာတယ်ပြောပြခြင်းနဲ့စိတ်ကလေးပေါ်လာတယ်ခံစားချက်ကိုရင်ခွင့်ခြင်းနဲ့စိတ်ကလေးပေါ်လာတယ်ဒီတော့သူကပြောပြပါတယ်ဒီလိုပါပဲသူ့ရဲ့ဘဝစက်ကြောင်းလေးကိုအဆအဆုံးပြန်ပြီးတော့ပြောပြတယ်နောက်ဆုံးတော့လူလင်လူလေးတယောက်လာတယ်တိုင်းပြည်တော်ကြီးသုံးခုရှိတယ်လို့သတင်းပေးတယ်သူကိုယ်တိုင်ရအောင်ယူပြီးတော့ဆက်သမယ်လို့ပြောတယ်ပြီးတော့မရောက်တော့မှမသိဘူးကြောက်သွားတယ်လေးပြည်တော်မှာထိနှောက်ချုပ်မင်းလို့ရမယ်မင်းစည်းစိမ်ကနေငါဆုံးရှုံးပြီဆိုပြီးတော့အဲ့ဒီမှာယောဂဖြစ်တော်တာပါပဲအဲ့ဒီလိုယောဂဆင်းကြီးသိတော့မှလူလင်လူလေးကရှောက်ထားပါတယ်မင်းကြီးဘာမှစိုးရိမ်တော့ကဖြစ်မနေပါနဲ့စွင့်ရင်တော့ကဖြစ်နေလို့ရောအဲ့ဒီတိုင်းပြည်သုံးခုကကိုယ့်လက်ထက်ရောက်လာမှာမို့လားတကယ်တော့မင်းကြီးရဲ့လောကမှာရှိရှိသမျှတက်ရှိတက်မဲ့အရာအလုံးဟာစွန့်ပြီးတော့ထားခဲ့ရမယ့်အရာတွေရှိပါပဲနောက်ဆုံးတော့ကိုယ့်ရဲ့ခန္ဓာကိုယ်တောင်မှစွန့်ပြီးတော့ထားခဲ့ရမှာပါလေးပြည်တော်ကိုထိနှံအုပ်ချုပ်ရတဲ့ရှင်မင်းဖြစ်တော်ရောမင်းကြီးကစတော်ခွက်လေးခွက်တတိုင်းတည်းစားနိုင်မှာမလားအိယာလေးခုမှာတပြိုင်တည်းအိနိုင်မှာမလားမင်းမြောက်တစားလေးခုလေးစုံကိုတပြိုင်တည်းဝတ်နိုင်မှာမလားမဝတ်နိုင်ပါဘူးမင်းကြီးဒီတော့တဏှာလောဘရဲ့အလိုကိုမင်းကြီးမလိုက်ပါနဲ့တဏှာလောဘဆိုတာသူ့အလိုလိုက်တဲ့အရာမျိုးလည်းမဟုတ်ပါဘူးသူ့ရဲ့အလိုကိုလိုက်မယ်ဆိုရင်တော့အပေလေးပါးမှာလုံးဝခေါင်းဖော်ခွင်းတောင်ရှားမှာမဟုတ်ပါဘူးအဲ့ဒီလိုမိတ်ဆက်စကားလေးနဲ့စေဝါလေးကုသပေးတယ်ဆိုရင်မင်းကြီးကနည်းနည်းလေးစိတ်ကလေးနူးညံ့ပြောပြောင်းလာတယ်သူပြောမဲ့စကားလေးပေါ်မှာစိတ်ဝင်စားပြီးတော့လာတယ်အဲဒီလိုဗာရဏသီမင်းကြီးစိတ်ဝင်စားနေတဲ့အချိန်မှာမှဘုရားလောင်းလူလင်ပြုကဂါထာ၈ပုဒ်နဲ့ဆေးရှိခွဲ့တိုက်ကြည့်ပါတယ်ဗာရဏသီမင်းကြီးရဲ့ကိလေသာယောဂကာမယောဂါကိုဓမ္မရေအေးအမြိုက်ဆေးလို့ခေါ်တဲ့ဆေးရှိခွဲ့နဲ့တိုက်ကြည့်ပြီးတော့ကုသပါတယ်ပထမဆုံးကုသတဲ့ဆေးကတော့ဆန်းငံရည်သာတောက်သူမှာငတ်စာမပြောက်ပြီမင်းကြီးဆန်းငံရည်တောက်နေတဲ့လူတယောက်ဟာရင်ကပြေအောင်ဆိုပြီးတော့တောက်ပေမဲ့ရင်ကမပြေတဲ့အပြင်ငကိုစားတာထက်တောင်ပိုပြီးတော့စားလာပါလေအဲ့ဒီလိုပါပဲငါးပြအာယုံဆော့ပြအာယုံကာမဂုဏ်တွေကိုရတဲ့ပုဂ္ဂိုလ်ဟာလည်းပဲခံစားနေရတဲ့အချိန်မှာตายရတဲ့စိတ်တွေဖြစ်တယ်ตายရပြီးတော့ကျင်တတ်လိုက်ပါလားဆိုတော့မကျင်တတ်ဖြစ်တဲ့နောက်ထပ်အာယုံကာမဂုဏ်တွေကိုထပ်ပြီးတော့လူကျင်တဲ့တဏှာတွေဖြစ်ပေါ်လာပါလေ။စားငံကြီးတောက်ရဘယ်လိုပါပဲ။ကာမဂုဏ်ချမ်းသာတွေဆိုတာဘယ်တော့မှအာသာပြည့်တတ်တဲ့သဘောမရှိပါဘူး။စားငံကြီးနဲ့သဘောတူတဲ့ကာမဂုဏ်အာယုံတွေဟာစားငံကြီးနဲ့ဥပမာတူတဲ့ကာမဂုဏ်အာယုံတွေရဲ့အာသာမပြည့်တတ်တဲ့သဘောကိုမင်းကြီးဆင်ကျင်ပြီးတော့တဏှာလောဘစိတ်ကိုလျှော့ချလိုက်စမ်းပါ။အဲ့ဒီလိုပြောတော့ဩဟုတ်တာပဲ။ဟုတ်တာပဲနဲ့တွေ့လိုက်တော့ဗာရဏသီမင်းကြီးဟာယောဂနည်းနည်းလေးသက်သာလာတယ်။နောက်ထပ်ဆီတစ်ခွဲ့တိုက်ပြန်တယ်ဗာရဲတို့။နွားဂျိုပမာတနာသာသူကလာတော့သည်မင်းကြီးနွားတကောင်အသက်ရွယ်ကြီးလာတဲ့ခန္ဓာကြီးလာတယ်ဆိုတာဂျိုတဖြည်းဖြည်းကြီးလာတာပါပဲ။အသက်ကြီးရွယ်ကြီးတာနဲ့မျှနွားတကောင်ဟာဂျိုရှိလာသလိုပဲကာမဘုံသာတတ္တဝများဟာလည်းပဲအသက်ကြီးအရွယ်ကြီးလာတာနဲ့အမျှတဏှာတဖြည်းဖြည်းတိုးပွားတိုးပွားလာပါတယ်ရော့သွားယူထုံးစံမရှိပါဘူးဒါကတော့စိတ်စင်မှာတရားစွန့်ရည်ဖြတ်မထားတဲ့ပုံကိုယ်တွေကိုပြောတာပါအသာတိုးတော့တရားတိုးအောင်ကြိုးစားထားတဲ့ပုံကိုယ်တွေကတော့တဏှာကြီးဟူသောဥစ္စာကိုတဖြည်းဖြည်းတိုးအောင်လုပ်နိုင်ကြမှာပါပဲအဲ့ဒီသဘောလေးကိုပြောပြပြီးတော့ စိတ်တိုက်လိုက်တဲ့အခါကျတော့လေဗာရမတိမကြီးယောဂတော်တော်လေးဆက်ပြီးတော့တက်တာတော့ပြန်နေနောက်စိတ်တစ်ခွဲတိုက်ပြန်နေပါတဲ့တော့မိုးအောင်မြေပြင်စီးစိမ်းမင်းမရှင်စိတ်ဟိုက်သည်မိုးအောင်မြေပြင်ကဘာတစ်ခွင်လုံးကိုဆူရတဲ့ဆက်ကြမင်းကြီးပင်ဖြစ်စေကမူစိတ်ဟာရှင်လန်းခြင်းမရှိဘူးအမြဲတမ်းဟိုက်နေတယ်အမြဲတမ်းမပြည့်ပဲဖြစ်နေတယ်အမြဲတမ်းလူနေတယ်အဲ့ဒီသဘောလေးကိုမင်းကြီးဆင်ခြင်ပြီးတော့တဏှာလောဘကိုလျှော့ချလိုက်ပါမင်းကြီးကစဉ်းစားရင်းနဲ့အော်ဟုတ်သားပဲယောဂတော်တော်လေးတက်တာလာပြန်နေနောက်စိတ်တစ်ခွဲတိုက်ပြန်နေပါတဲ့တော့ဒီကံရစေဟိုကံလဲလူမြဲမဝပြီအမုဒ္ဒရာရဲ့ဒီဘက်ကံမှာကျွန်ကြီးလေးကျွန်ကျွန်ငယ်2000ကိုအစိုးရတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လဲဟိုဘက်ကံမှာရှိတဲ့ကျွန်ကြီးလေးကျွန်ကျွန်ငယ်2000ကိုလည်းထပ်ပြီးတော့လူချင်းများနဲ့အဲ့ဒီကျွန်ကြီးကျွန်ဟိုဘက်ကကျွန်ကိုရပြန်တော့လဲနောက်ထပ်တကဟိုဘက်ကမှာရှိတဲ့ကျွန်တွေကိုထပ်ပြီးတော့လူချင်းအောင်မှာပါပဲအဲ့ဒီလိုအပြင်တဏ္ဍလောဘဟာဘယ်တော့မှအလိုမပြည့်ပါဘူးမိကြီးဒီသဘောကိုသူပြီးခြားခြားနဲ့စဉ်းစားဆင်ခြင်ပြီးတော့တဏှာလောဘကိုလျှော့ချလိုက်စမ်းပါမိကြီးကစဉ်းစားဆင်ခြင်ပြီးတော့တရားကိုနှလုံးသွင်းလိုက်တဲ့အခါကျတော့သူ့ရဲ့တဏှာလောဘဟာတဖြည်းဖြည်းကျောက်သွားတယ်ယောဂဟာတော်တော်လေးကျောက်သွားတယ်နောက်ပြီးတော့စိတ်တစ်ခွက်ဆက်ပြီးတော့တိုက်ပြန်တယ်ဆိုကြရအောင်ပင်လေညံသွင်းအမြင်ရှင်းစိတ်တွင်အေးများကြီးပင်လေညံသွင်းအမြင်ရှင်းစိတ်တွင်အေးများကြီပင်လေညံသွင်းဆိုတာပင်လေနဲ့တူတဲ့ညံမျိုးကိုသွင်းရမယ်ပင်လေနဲ့တူတဲ့ညံဆိုတာကတော့ကာမဂုဏ်အာယုန်နဲ့တကွာအဲ့ဒီကာမဂုဏ်အာယုန်ပေါ်မှာတက်မဲ့တဲ့ကာမတဏ္ဏတဏ္ဏလောဘရဲ့အပြစ်ကိုမြင်တဲ့ညံပါပဲကာမဂုဏ်အာယုန်နဲ့ကာမတဏ္ဏရဲ့အပြစ်ကိုမြင်တဲ့ညံဆိုတာကတော့နှစ်မျိုးရှိတာပေါ့ကာမဂုဏ်အာယုန်လေးရဲ့တရားဝဲနေပါတဲ့သဘောဆင်းရဲပင်မခြင်းသာများပြားတဲ့သဘောအဆက်ရှိတဲ့ကာမဂုဏ်အာယုန်တွေရဲ့ကြောင်းကျိုးဆက်နွယ်မှုသဘောတရားလေးကိုဆင်ခြင်တဲ့တနည်းပြောရင်တော့အာဒီနဝဉာဏ်လို့ခေါ်တဲ့ကာမဂုဏ်ရဲ့အဖြစ်ကိုဆင်ခြင်တဲ့ဉာဏ်ကတစ်မျိုးဝိပဿနာဉာဏ်လို့ခေါ်တဲ့မိမိတည်းရဲ့ချစ်ချစ်ကြုံလာတဲ့ကာမဂုဏ်အာယုန်တွေကိုတတိပဌံနီလန်းအတိုင်းမြင်မြင်နဲ့ကြားကြားနဲ့နာနာနဲ့ဆဆနဲ့ထိထိနဲ့တွေ့တွေ့နဲ့စသဖြင့်တရားရင်တရားရည်တမဲ့ရင်တမဲ့တဲ့ဤကံရင်ဤကတဲ့ဆွေလန်းရင်ဆွေလန်းနေစပြားဖြင့်မိမိကြုံတွေ့နေရတဲ့ကာမဂုဏ်အာယုံအဲ့ဒီကာမဂုဏ်အာယုံနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့စိတ်အစဉ်အဲ့ဒီသဘောလေးတွေကိုအရှိတိုင်းရှုမှတ်တဲ့ဝိပဿနာဉာဏ်အဲ့ဒီလိုအပြင်ကာမဂုဏ်ပေါ်မှာအပြစ်မြင်တဲ့ဉာဏ်ကနှစ်မျိုးရှိပါတယ်နားလည်လေအောင်ပြောရင်တော့တံဝေကဉာဏ်နဲ့ဝိပဿနာဉာဏ်ပေါ့အဲ့ဒီဉာဏ်ဟာပင်လယ်နဲ့တူတယ်ပင်လယ်နဲ့တူရမယ်ဘယ်လိုတူရမလဲဆိုတော့ပင်လယ်နဲ့တူစရာချက်လက်ဒီအများကြီးရှိတယ်ကအထဲကတစ်ခုကိုပြောရမယ်ဆိုရင်တော့ပင်လယ်သမုဒ္ဒရာကြီးထဲမှာအကောင်ပုတ်ဆိုတာမရှိဘူးအကောင်ပုတ်တွေကတော့ဘုံမြစ်ကစီလာလိုက်ဒီချောင်းကစီလာလိုက်နဲ့စီးတော့စီလာကြတာပဲရောက်တော့ရောက်လာကြတာပဲသင်္ဘောတွေဘာတွေပြည့်တဲ့ခါမှလည်းပဲအလောင်းကောင်းဒီဒီပင်လယ်သမုဒ္ဒရာတွေကိုကြာကြတာပဲပေါ့ဒါပေမဲ့လို့အဲ့ဒီအကောင်ပုတ်တွေဟာပင်လယ်ထဲမှာကြာကြာမတည်ပါဘူးပင်လယ်ထဲကရေလိုင်းတွေကပုတ်ထုတ်လိုက်တဲ့အတွက်ကြောင့်ခွေတေကောင်ပုတ်လူတေကောင်ပုတ်ဆက်ရှိတဲ့အကောင်ပုတ်မှန်သမျှဟာကန်းကိုပဲရောက်သွားကြတယ်ခေတ္တခဏရှိပေမဲ့လို့ရေလိုင်းတွေကအဆက်မပြတ်အမြဲတမ်းပုတ်ထုတ်ပြစ်လိုက်တဲ့အတွက်ကြောင့်အကောင်ပုတ်မှန်သမျှမကောင်းတဲ့အညစ်အကြေးတွေမှန်သမျှဟာပင်လယ်ထဲမှာမရှိဘဲနဲ့အကောင်လုံးကန်းပေါ်ရောက်ကုန်ကြတယ်ကန်းပေါ်မရောက်လည်းပဲလမ်းမှာပဲကြောက်ပြစ်ပြီးတော့သွားကြတယ်ဒီတော့ပင်လယ်သမုဒ္ဒရာဟာအကောင်ပုတ်တွေကနေအမြဲတမ်းကင်းရှင်းပြီးတော့နေတယ်တန့်စင်ပြီးတော့နေတယ်ပင်လယ်ဟာအကောင်ပုတ်တွေနဲ့ရောနှောပြီးတော့ဘယ်တော့မှမနေဘူးအဲ့ဒီလိုပါပဲကာမဂုဏ်ရဲ့အဖြစ်ကိုမြင်တဲ့ဉာဏ်နဲ့ကာမဂုဏ်အာယုန်တွေကိုဖုတ်ထုတ်ပြလိုက်ရမယ်မိမိရဲ့စိတ်အစဉ်တည်းဟူသောပင်လယ်သမုဒ္ဒရာကြီးထဲမှာမ ဝိပဿနာတံဝေကဉာဏ်ဝိပဿနာဉာဏ်ဆိုတဲ့ရည်လှိုင်းနေတဲ့ကာမဂုဏ်အာယုန်ဒီကိုပုတ်ထုတ်လိုက်ရမယ်အဲ့ဒီကာမဂုဏ်အာယုန်ဒီပေါ်မှာတက်မဲ့တဲ့ကာမတဏ္ဍာထုကာမတဏ္ဍာရင်ခံတဲ့ဒေါသမမနာဣတ္တမစ္စရိယဆက်ရှိတဲ့ကိလေသာအပုတ်တက်ဒီကိလေသာအဆုတ်တက်ဒီကိလေသာအညစ်တက်ဒီကိလေသာအယုတ်တက်တွေကိုအကုန်လုံးပုတ်ထုတ်ပြလိုက်ရမယ်အဲ့ဒီလိုအချင်းပင်လည်းနဲ့တူတဲ့ဉာဏ်မျိုးကိုသွင်းရမယ်အဲ့လိုပြင်လည်းနဲ့တူတဲ့ဉာဏ်မျိုးသွင်းလိုက်ပြီဆိုရင်အမြင်ရှင်းကာမကုံအာယုန်နဲ့ပတ်သက်တဲ့အကြောင်းအကျိုးသဘာဝတွေကိုရောဖြစ်ပြအိစ္ဆာဒုက္ခအနတ္တဆက်ရှိတဲ့သဘာဝတွေရောသိမြင်ပြီးတော့ဉာဏ်ရှင်းပြီးတော့လာပါလိမ့်မယ်ကာမကုံအာယုန်နဲ့ပတ်သက်ပြီးတော့ဉာဏ်ပညာကြီးမားပြီးတော့လာပါလိမ့်မယ်တကယ်တော့ကာမကုံအာယုန်လေးဆိုတာကလည်းစကားကြတာအပြစ်လို့ပြောနေရပြီမယ်ဒါတွေဟာဉာဏ်ပညာတိုးဝှက်စေတဲ့အရာတွေဖြစ်ပါတယ်မိမိကိုဉာဏ်ပညာတိုးပွားအောင်လုပ်ပေးမဲ့အာယုန်တွေဖြစ်ပါတယ်တိုးပွားအောင်လုပ်တတ်ဖို့တော့လူအပ်တာပေါ့ဒီတိုင်းပဲထိုင်နေယူနေတော့လေတိုးပွားမလာနိုင်ဘူးသူ့အလိုလိုက်ပြီးတော့ခံစားနေယူနေတော့လေဉာဏ်ပညာတွေတိုးပွားမလာနိုင်ဘူးကာမဂုဏ်အာယုန်တွေနဲ့ပတ်သက်တဲ့ဉာဏ်ပညာကြီးထွားလာပြီးဆိုရင်တော့စိတ်ထဲမှာအေးချမ်းကြည်လင်ပြီးတော့သွားပါလိမ့်မယ်ကာမဂုဏ်အာယုန်တွေကြောင့်စိတ်ပူလောင်ခြင်းဘယ်တော့မှမဖြစ်တော့ဘူးဒီအိဗယ်၃မျိုးကတော့၃ဂါထာဖြစ်ပါတယ်၃ဂါထာကိုသံဖို့တစ်ခုတည်းနဲ့ပေါင်းပြီးတော့ထားခြင်းဖြစ်ပါတယ်အဲ့တော့ကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးတော့တံဝေကဉာဏ်ရည်ဝိပဿနာဉာဏ်ရည်လို့ခေါ်တဲ့ဉာဏ်၅မျိုးနဲ့အပြည့်မြင်အောင်ရှုကြရမယ်တံဝေကဉာဏ်နဲ့အပြည့်မြင်အောင်ရှုတဲ့နေရာမှာကာမဂုဏ်ရဲ့အပြည့်ဒီမျက်စောပြဟောထားတာကတော့အများကြီးရှိပါတယ်ဒါပေမဲ့အဲ့ဒီအများကြီးကိုမပြောတော့ဘဲနဲ့ရလီလူလီဆိုတဲ့သဘောအတွက်ဥပမာတစ်ခုပြောပါမယ်။တင်ကလေးလေးဆိုတဲ့သဘောအတွက်ဥပမာတစ်ခုပြောပါမယ်။ကာမဂုဏ်အာယုန်တွေကိုကိုမြမန္တလကိုတောင့်တသလောက်ရလာရဲ့တန်းနဲ့ဘာဖြစ်လို့အလိုမပြည့်ဝရတာလဲ။ရလီလူလီဘာဖြစ်လို့ဖြစ်နေရတာလဲဆိုတော့ကာမဂုဏ်အာယုန်တွေရဲ့သဘောကူကချမ်းသာလို့ဒါစကားအရပြောရပြီမေတကယ်ချမ်းသာမဟုတ်လို့ပဲဥပမာနဲ့ပြောလိုက်ရင်တော့ပို့ပြီးတော့ရှင်းပါတယ်ဒီအာယုန်ကာမဂုဏ်တွေဟာအသားလုံးဝမကက်တဲ့အမဲယိုးနဲ့တူပါတယ်အယိုးမှာရှိသမျှအသားတွေအကျော်တွေအမြင်တွေအကုန်လုံးချစ်ထုတ်ပြီးတော့ချစ်ထုတ်ပြီးနေပူထဲမှာပြစ်ထားတယ်ငကူကမှအသားတွေသူတွေဘာမှမရှိတဲ့နေပူထဲပြစ်ထားတော့၆သိပ်ပြီးတော့နေတယ်အဲ့ဒါကိုအင်မတန်ငတ်ပြတ်နေတဲ့ခွေးတကောင်ကရောက်လာတော့အဲ့ဒီအမဲရုပ်ကိုကြိုက်လိုက်တယ်။ငါတော့ပွားပြီဆိုပြီးတော့အာရပါရကြိုက်တယ်။ကြိုက်တော့အယိုးမှန်အသားတွေအသွေးတွေဘာမှမရှိတော့ပြီမင်းညီနံကလေးကတော့ရှိနေသေးတယ်။ညီနံလေးကရှိနေတော့ဒီအယိုးကြိုက်လိုက်လို့ရှင်တော့ရတာတွေ့မှာပဲဆိုပြီးတော့ခွေးငတ်ကအာရပါရကြိုက်တယ်။အယိုးကြိုက်တော့သူ့ရဲ့ခန္ဓာကိုယ်အတွင်းထဲမှာရှိတဲ့ကရွင်းထဲကနေပြီးတော့သရီတွေထွက်လာတယ်။အဲ့ဒီသရီတွေကအမဲယိုးနဲ့ချစ်တွေ့လိုက်တဲ့အခါကျတော့အရသာရှိတလူလူဖြစ်သွားတယ်။အနံလေးလည်းပို့ပြီးတော့ထွက်လာတယ်။အဲ့ဒီခါမှာခွေးကကအဲ့ဒီသူတကယ်တော့အယိုးရဲ့အမဲယိုးရဲ့အရသာမဟုတ်ပါဘူးသူ့ရဲ့တွေ့ရဲ့အရသာပါပဲ။အဲ့ဒါကိုအမဲယိုးရဲ့အရသာပဲလို့သူကယူဆပြီးတော့ဆက်ကိုက်လို့ရှင်တော့ဒီတဲ့ပို့ပြီးအရသာရှိ ਉ မှာပဲဆိုတော့ထပ်ကိုက်တယ်။ဒါပေမဲ့လို့အသားလုံးဝမရှိတဲ့အမေယိုးဆိုတော့အရသာကဘယ်ပြည့်ပြည့်ဝဝခံစားရပါမလဲတကယ်စစ်မှန်တဲ့အရသာဘယ်ခံစားရပါမလဲသူ့ရဲ့တရေကြောင့်သာသူကအရသာရှိတယ်လို့ထင်နေတာအဲဒီလိုနဲ့မောသွားပြန်တော့လေခဏခွေပြီးတော့အိတ်လိုက်ပြန်လို့လာတော့ကြိုက်လိုက်ပါဦးမယ်လေဆိုတကထပ်ကြိုက်ကြိုက်ပြီမဲ့လေအရသာကတော့မတွေ့ပါဘူးသို့တော်လည်းပဲတရေကထွက်နေတာဆိုတော့အရသာရှိတယ်လို့ထင်ပြီးတော့သဘောလေးကျမောလာကြတော့အိတ်လိုက်ပြန်နူလာတော့ကိုက်လိုက်ပြန်အဲ့ဒီလိုနဲ့ကိုက်ပါများတော့သွားရည်လဲကျူးကျူးပြီမဲ့လဲသဖုံနဲ့ဆက်ကိုက်နောက်ဆုံးတော့သေးတဲ့အထိကိုက်တော့တာပါပဲအဲ့ဒီလိုပါပဲလောကီအာယုန်ကာမဂုဏ်ချမ်းသာတွေဆိုတာကလည်းအသားလုံးဝမကက်တဲ့ခွေးငှက်လက်မလွတ်နိုင်တဲ့အမဲယိုးနဲ့တူပါတယ်ဒါမြတ်စွာဘုရားရှင်ကိုယ်တိုင်ဟောထားတဲ့ဥပမာပါလောကီအာယုန်ကာမဂုဏ်ချမ်းသာတွေတနည်းပြောတော့ကာမဂုဏ်အာယုန်နဲ့ပေါ့အာယုန်နဲ့မိမိရဲ့စိတ်နဲ့တွေ့လိုက်တဲ့အချိန်မှာတကယ်တော့အဲ့ဒီအာယုန်မှာအရသာမရှိပါဘူးအသားလုံးဝမရှိတော့တဲ့အယိုးလိုပါပဲဘာအရသာမှမရှိဘူးဒါပေမဲ့မိမိရဲ့ကတွင်ကထွက်လာတဲ့တရေတနည်းပြောရင်တော့မိမိရဲ့စိတ်ကနေထွက်လာတဲ့တဏှာဒီလိုတရေလေးကြောင့်အဲ့ဒီအာယုန်လေးဟာအရသာရှိတယ်လို့ထင်နေတယ်အစင်းအာယုန်လေးတစ်ခုမြင်နေ ညင်ညုံသက်သက်နဲ့တော့ဘာအရာသာမှမရှိပါဘူး။ဒါပေမဲ့ကိုယ်စိတ်ဆင်မှာကကာမတဏှာဆိုတဲ့ဓာတ်ကလေးကရှိနေတော့အဲ့ဒီကာမတဏှာလေးနဲ့အဲ့ဒီအဆင်းအာရုံကိုခံစားလိုက်တဲ့အခါကျတော့ဒီအဆင်းလေးကကောင်းလိုက်တာ၊ဆလိုက်တာ၊ချောလိုက်တာ၊ตายရစရာပဲလို့ချစ်စရာလေးပဲလို့အဲ့ဒီလိုထင်သွားတာပါပဲ။တကယ်တော့ကိုယ့်ရဲ့ကာမတဏှာကြောင့်သာအဲ့ဒီအာရုံကตายရစရာလို့ထင်နေတာပါ။အာရုံတသက်ကတော့ဘာမှตายရစရာမဟုတ်ပါဘူး။အဲ့ဒီလိုအဖြစ်ပေါ့လေတဏ္ဏညာသာထိတူရည်လေညီတူပါပဲအဲ့တော့အာယုံကာမဂုဏ်ကိုယ်တိုင်းကိုယ်ကဘာအရသာမှမရှိတဲ့အမဲယိုးနဲ့တူနေတယ်ကိုယ့်ရဲ့ကာမတဏ္ဏဆိုတဲ့တရေကြောင့်သာအရသာရှိနေတာမျိုးဖြစ်တဲ့အတွက်ကြောင့်ဘလောက်ပဲခံစားရခံစားရအာရတင်တိန်နေကြီးနေတယ်ဆိုတာမရှိပါဘူးဒါပေမဲ့လို့လည်းပဲဩအခုသိရတာမရှိမဲနောက်ထပ်နောက်နေပြီဆိုတော့ရတာရှိမဲထင်ပါရဲ့နောက်ရလာမဲအာယုံချမ်းကာမဂုဏ်ချမ်းသာတွေဆိုတော့ကောင်းမဲထင်ပါရဲ့အဲ့ဒီလိုအဖြစ်ကောင်းလို့ကောင်းလို့မျှော်လင့်နေတယ်ပဲသွားရည်လဲကျူတော့တာပါပဲနောက်ဆုံးသိမှပဲအမေယူလက်လွတ်တော့တယ်ပေါ့နော်ဒါကရလီလူလေးဆိုတဲ့သဘောတော့ဥပမာပါပဲကိုယ့်အကူချက်ထင်းပြီးတော့စဉ်းစားကြည့်ပေါ့ဘာကြောင့်ရလီလူလေးဖြစ်နေရတာလဲဩအမေယူနဲ့တူလို့ပါလားဒါကိုညာနဲ့ချက်ထွင်းပြီးတော့စဉ်းစားရမှာပါပဲ။နောက်တစ်ခုတည်ငင်ကလေးတွေယောဂီအာယံကံပကုံချမ်းသာရည်ဆိုတော့ကရလေလူလီဖြစ်နေပြီမဲ့တင်းပြည့်ချက်ပြည့်ချမ်းသာတဲ့ချမ်းသာမျိုးမဟုတ်ဘူး။တည်ငင်ကအခိုက်အတန့်ကလေးမျှသာချမ်းသာတဲ့ချမ်းသာဖြစ်နေတယ်။ဘာနဲ့ဥပမာတူတယ်လဲဆိုရင်အိမ်မက်နဲ့ဥပမာတူပါတယ်။အိမ်မက်မက်တယ်ဆိုရင်အိမ်မက်ထဲမှာတော့ตายายะสินิริมีญะตบอรีจตายายะตันติรีนะคังยะตบอรีจเปียวเสียชวนเสียจินุจาติริไอ้แม้แท้มาตุยะเรซินไอ้แม้แท้มายังกูเปียวหนีเดสิทธิ์เดชันนาหนีเดจินุหนีเดตบอจาหนีเด